အီရီဘီကအာရှဖွံ့ဖြိုးရေးဘဏ်ကဒီနှစ်အာရှစီးပွားရေးတိုးတက်မှုနှုန်းခန့်မှန်းရေးကိုလျှော့တွက်လိုက်ပါတယ်။ကမ္ဘာတစ်ဝန်းကအာရှထုတ်ကုန်လိုအပ်ချက်လျော့ကျလာတာနဲ့ဒေသရင်းစီးပွားရေးအင်အားကြီးတရုတ်နဲ့အိန္ဒိယနိုင်ငံတို့ရဲ့စီးပွားရေးတိုးတက်မှုနှုန်းနှေးကွေလာတာကြောင့်အခုလိုလျှော့တွက်လိုက်တာဖြစ်ပါတယ်။စီးပွားရေးအင်အားကြီးအဖြစ်တာဆူးနေတဲ့အာရှနိုင်ငံတွေအနေနဲ့ဒေသရင်းအရှိန်အဟုန်နဲ့စီးပွားရေးတိုးတက်လာခဲ့ပြီးတဲ့နောက်ပိုင်းပုံမှန်အသင့်အတင့်တိုးချဲ့တဲ့နည်းနဲ့ရေရှည်ထိန်းထားဖို့ပြင်ဆင်ထားတဲ့လို့ ADB ရဲ့ဒီကနေ့ဗုဒ္ဓဟူးနေ့ထုတ်အစီအစဉ်ကမှာဖော်ပြလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့အခြေစိုက် ADB အာရှဖွံ့ဖြိုးရေးဘဏ်ကအာရှရဲ့စီးပွားရေးတိုးတက်မှုနှုန်းဟာဒီနှစ်မှာ 6.1 ရာခိုင်နှုန်းနဲ့2023ခုနှစ်မှာ 6.9 ရာခိုင်နှုန်းရှိမယ်လို့ခန့်မှန်းလိုက်တာပါအရင်ကဒီနှစ်မှာ 6.9 ရာခိုင်နှုန်းနဲ့ရှေ့နှစ်မှာ 9.3 ရာခိုင်နှုန်းအသီးသီးရှိနိုင်တယ်လို့ခန့်မှန်းခဲ့တာကြောင့်တိတိတသားလျှော့ပြီးခန့်မှန်းလိုက်တာဖြစ်ပါတယ် ADB ရဲ့စီးပွားရေးကျွမ်းကျင်သူချုံရွန်ရီကလွန်ခဲ့တဲ့အနှစ်20အတွင်းစီးပွားရေးတိုးတက်မှုနှုန်းကို10ခန်းအထိတက်လာနိုင်မယ်လို့သူမမျှော်မှန်းထားကြောင်းဒါပေမဲ့ကြံတကမာလုံးနဲ့ရှင်းရင်တော့အာရှရဲ့စီးပွားရေးတိုးတက်မှုနှုန်းဟာအားကျစရာကောင်းနေသေးပါပဲလို့ VOA ကိုပြောပါတယ်ရှင်